November 3日အင်ကာနီကကျင်းပခဲ့တဲ့ American သမ္မတရွေးကောက်ပွဲမှာဘယ်သူအနိုင်ရတယ်ဆိုတာကျန်သပရင်းနေ့တိမသိရသေးပါဘူး။သမ္မတအဖြစ်ရွေးချယ်ခံရဖို့အတွက် Electoral Vote လို့ခေါ်တဲ့ကိုယ်စားလှယ်မဲ290ရရှိဖို့လိုအပ်တာဖြစ်ပြီးအင်ကာနီကကျင်းပတဲ့ရွေးကောက်ပွဲမှာ Democratic Party ကပြိုင်ဘက် Joe Biden ကကိုယ်စားလှယ်မဲ253မဲရပြီးနှိမ့်ဆက်နေပြီဖြစ်ပါတယ်။ Republican Party ကမဲမတမာမှုတွေရှိတယ်လို့ဆိုပြီးတရားစွဲဆိုမှုတွေကိုလုပ်နေတယ်လို့သမ္မတဒေါ်နယ်ထရမ့်ကလည်းမဲရေတွက်မှုရက်ဆိုင်ပစ်ဖို့အတွက်တောင်းဆိုနေပါတယ်။ချက်သပရင်းညနေပိုင်းအချိန်ထိပြည်နယ်လေးခုမှာမဲတွေကိုဆက်လက်ရေတွက်နေသေးပါ။ American အရှေ့ပိုင်းကဂျော်ဂျီယာနဲ့ပင်ဆယ်ဗေးနီးယားပြည်နယ်နဲ့ American အနောက်ပိုင်းက Arizona နဲ့ Nevada ပြည်နယ်တွေမှာရေတွက်နေသေးဖြစ်ပါတယ်။ကိုယ်စားလှယ်မဲ214မဲရထားတဲ့သမ္မတထရမ့်ကဂျော်ဂျီယာနဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေမှာမဲအသားစီးရဖို့အတွက်အလားအလာရှိနေတယ်လို့ဂျိုးဘိုင်ဒန်ကအနောက်ပိုင်းကပြည်နယ်နှစ်ခုမှာအသာစီးရဖို့အလားအလာရှိနေတာဖြစ်ပြီးဘယ်သူနိုင်မယ်ဆိုတာခံမှန်းလို့မရသေးပါဘူး။ဂျော်ဂျီယာပြည်နယ်အတွက်ကိုယ်စားလှယ်မဲက16မဲဖြစ်တယ်လို့ပင်ဆယ်ဗေးနီးယားပြည်နယ်အတွက်မဲက20ရှိပါတယ်။အရီဇိုးနားအတွက်ကိုယ်စားလှယ်မဲက17မဲရှိပြီးနီဗာဒါက6မဲရှိတာပါ။